မေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ဟာဝင်ငွေဒေါ်လာတန်းချီရတဲ့ပြည်ပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတကပိတ်သက်သေကန်ကြားနာဖို့စင့်ခေါ်တဲ့ Congress အောက်လွှတ်တော်ရဲ့အမိန့်ကိုဖိဆန်ခဲ့ပါတယ်။ဒါပေမဲ့ဟန်တာဘိုင်ဒန်ဟာ Capital လွှတ်တော်အဆောင်ရှေ့သတင်းစာရှင်းလင်းပွဲမှာသူ့ရဲ့ဗန္ဒာယီကိစ္စတွေနဲ့ဖခင်ဖြစ်သူမသက်ဆိုင်ကြောင်းသတင်းစာရှင်းလင်းပါတယ်။သမ္မတဘိုင်ဒန်ပေါ်အောက်လွှတ်တော် Republican တွေရဲ့ဆွဆွဲဖြစ်တယ်မှုဆိုင်ရာစုံစမ်းဆွဆွဲမှုတွေအတွက်အများပြည်သူရှေ့မောက်မှာသူ့အနေနဲ့ထွက်ဆိုဖို့အစဉ်သက်ရှိတယ်လို့လည်းဟန်တာဘိုင်ဒန်ကပြန်လည်ကန့်လန့်ပြီးတကပိတ်ထွက်ဆိုဖို့ကိုတော့ညှင်းဆိုပါတယ်။ Republican တွေထိတ်ချုပ်ထားတဲ့အောက်လွှတ်တော်မှာသမ္မတဘိုင်ဒန်ပေါ်ဆွဆွဲဖြစ်တယ်မှုအတွက်စုံစမ်းဆွဆွဲမှုကိုတရားဝင်စတင်နိုင်မှုမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲအသက်53နှစ်အရွယ်သားဖြစ်သူက Capital အဖြစ်ပဲသတင်းစာရှင်းလင်းရမှာအဲ့ဒီလိုတကယ်မဖြစ်ခဲ့လို့ဖခင်ဖြစ်သူကသူ့ရဲ့လုပ်ငန်းမှာငွေကြေးအရာပါဝင်ပတ်သက်ခဲ့တဲ့ဆွဆွဲချက်တွေကထောက်ထားလုံးဝမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်တွေတွင် Ukraine နဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေကနေ Hunter Biden ရရှိတဲ့ဒေါ်လာတန်း30လောက်တချို့ကိုသမ္မတ Biden နဲ့တခြား Biden မိသားစုဝင်တွေကိုပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစင့်ခေါ်ခဲ့တာဖြစ်ပါတယ်များ။